အင်းအားဖြင့်မီလ်တန်ဟာရီကိန်းမုန်တိုင်းကြောင့်မိုးသီးထန်လေပြင်းတိုက်ပြီးတော့အသက်အန္တရာယ်ကျောက်နိုင်တယ်လို့သတိပေးထားတဲ့အတွက်အမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မှာဒီကနေ့ကြိုတင်ပြင်ဆင်မှုတွေလုပ်နေကြပါတယ်။မုန်တိုင်းဘူကျက်ဟာဖလော်ရီဒါပြည်နယ်အနောက်အလယ်ပိုင်းကမ်းရိုးတန်းကိုဗိုလ်တုံးနဲ့နှောင်းပိုက်မှာဒါမှမဟုတ်ကြက်သားပင်းနဲ့အစောပိုင်းမှာရောက်လာနိုင်တယ်လို့လည်းမိုးလေဝသကြမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။မုန်တိုင်းဘူကျက်ဖြတ်သန်းမဲ့နေရာတွေထဲမှာ1922ခုနှစ်နောက်ပိုင်းဟာရီကိန်းမုန်တိုင်းတန်တိုက်ရိုက်မခံခဲ့ရဘူးတဲ့လူဦးရေ 3.3 သန်းနေထိုင်ရာတမ်ပါဘေးမြို့လည်းပါဝင်ပါတယ်ဟာရီကိန်းမဲလ်တန်ဟာဖလော်ရီဒါပြည်နယ်အနောက်အလယ်ပိုင်းဒေသမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်နိုင်တဲ့မုန်တိုင်းအဖြစ်စံချိန်တင်နိုင်တယ်လို့လည်းအမေရိကန်ဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားတာပါလေပင်းမုန်တိုင်းကြောင့်ဖလော်ရီဒါအနောက်ဘက်ကမ်းရိုးတန်းကီလိုမီတာ900တလျှောက်မှာပင်လယ်ရေမျက်နှာပြင်3မီတာကနေ4မီတာခွဲအထိမြင့်တက်လာနိုင်တယ်လို့မွေးချိန်6လက်မကနေတပေကြားရွာသွန်းနိုင်တဲ့အတွက်ကြောင့်ဟာရီကိန်းစင်တာကသတိပေးထားတာပါဟာရီကိန်းမုန်တိုင်းမဲလ်တန်ဟာအင်္ဂါနေ့ညမှာတနအီကို၄တိုင်လုံးမိုင်160ကျုံလုံးနဲ့တိုက်ခတ်နေတဲ့အတွက်ကြောင့်အဆင့်5အဖြစ်လည်းသတ်မှတ်ထားပါတယ်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကတော့မုန်တိုင်းအပြည့်အစည်းတွေရှင်းလင်းမှုအတွက်ပြည်ရင်းကာကွယ်တပ်ဖွဲ့ဝင်8000လောက်အစင်နဲ့စုဆောင်းထားတယ်လို့ပြောပါတယ်ရှင်